တော်တာရှင်များရှင်မြန်မာနိုင်ငံထဲမှာ Facebook အပါအဝင် Social Media တွေတုံးဆွဲတာတွင်ကျလာပြီးတဲ့နောက်မှာတရင်မာတွေအမုန်းစကားတွေနဲ့ပုဂ္ဂလိကအချက်လက်တွေကိုကျင့်ဝတ်ဖောက်ဖျက်ပြီးဖြန့်ဝေတာတွေကြောင့်လူမှုရေးပြဿနာတွေပိုများလာရုံမကအာဏာပိုင်တွေကတားဆီးအရေးယူရလောက်တဲ့မငြိမ်သက်မှုစူပူမှုတွေအထိဖြစ်လာခဲ့တာအလုံးအသိဖြစ်ပါတယ်။အဲ့ဒီဆိုးကျိုးတွေကိုကာကွယ်နိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ IT နည်းပညာသုံးစွဲမှုကိုလိုအပ်တယ်လို့စောင့်ကြည့်ထိန်းကျောင်းနိုင်ရန်အစိုးရအားတိုက်တွန်းကြောင်းNLD ပါတီရဲ့ခံကောမျိုးနဲ့လွှတ်တော်ကိုယ်စားလှယ်ဒေါ်ရင်မင်းလှိုင်ရဲ့အဆိုကိုဆွေးနွေးဖို့အောက်တိုဘာလ25ရက်နေ့ကကျင်းပတဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာဆုံးဖြတ်လိုက်ပါတယ်။နိုင်ငံရဲ့အဝန်တော်ရုံးမျိုးပါမှာလက်ကင်ဖုန်းတွေလွယ်တကူသုံးဆွဲလာနိုင်တာနဲ့အမျှတရင်စီးဆင်းမှုလည်းမြန်ဆန်လာပါတယ်။တရားဝင်သတင်းဌာနတွေ online magazine channel တွေမှာစီးမြင်စီးကန့်တဲ့ editor တွေရှိတဲ့အတွက်အဲ့ဒီစာမျက်နှာတွေကသတင်းတွေကိုရာဂိုင်နှုံးအတော်များများယုံကြည်နိုင်ပေမဲ့ Facebook လိုလူမှုစာမျက်နှာတွေမှာတင်နေတဲ့ပြီးတော့တဆင့်ဖြန့်ဝင်နေတဲ့သတင်းတွေတပ်ပုံတွေ post တွေကတော့ရဟိုင်းနှုံးအတော်များများယုံကြည်လို့မရသလိုလူအများမြင်တွေ့ဖို့မသင့်တော်တာမလိုလားအတာတွေဖြစ်နိုင်တဲ့အန်ဒီရောင်ရှိနေပါတယ်။အဲ့ဒါတွေဟာဘလို့တပ်ပုံမျိုး post မျိုးတွေလဲဆိုတာကိုနော်ဝေနိုင်ငံမှာနေထိုင်တဲ့ AHRC အာရှလူခွင့်ရေးကော်မရှင်ရဲ့ရှင်းနေကြီးဦးမင်းလွင်ဦးကအခုလိုပြောပြပါဗျာ
။ဥပမာပေါ့နော်နေ့စဉ်နဲ့အများဖြစ်နေတဲ့မော်တော်ယာဉ်တိုက်မှုဆိုလို့ရှိရင်လဲပိုးစုပက်ဆက်ပြီးတဲ့ပုံကို Facebook မှာတင်ထားတာကျွန်တော်တွေ့ရတယ်နောက်ပြီးတော့တခါဆွဲကြိုးချပြီးတဲ့ပုံတွေကလေးသူငယ်တွေအနေနဲ့ပတ်သက်တဲ့မှုကင်းဆိုင်ရာတွေဖြစ်ပြီးဆိုလို့ရှိရင်လည်းကလေးရဲ့မျက်နှာကိုမဖြတ်ထားဘဲနဲ့ဖော်ပြတဲ့ကိစ္စအတီရှိတယ်။အဲဒီဥစ္စာတွေကတော့တကယ်ထိတ်လန့်ကြောက်ရွံ့ဖို့ကောင်းတဲ့ကိစ္စအတီဖြစ်တယ်။ကလေးတွေရဲ့အနာဂတ်အတွက်လည်းသက်သက်လုံးဒါအညွန့်ချိုးတယ်လို့မျိုးခံစားရတဲ့ကိစ္စမျိုးဖြစ်တဲ့အတွက်ဒါတွေကတော့မကောင်းဘူးလို့ကျွန်တော်မြင်ပါတယ်။ဒါပညာပေးမှုတွေအများကြီးလုပ်ဖို့လူသေးတယ်လို့ကျွန်တော်ကတော့မြင်ပါတယ
်။ဦးမင်းလွင်ကပြောတယ်လို့ပဲမြန်မာနိုင်ငံတွင်းကလူမှုကွန်ရက်သုံးဆွဲသူတွေအနေနဲ့တရင်ကျင့်ဝတ်လူမှုရေးကျင့်ဝတ်တွေကိုနားလည်ဖို့ပညာပေးရမှာတွေအများကြီးရှိသေးတယ်လို့ပြောတာကတော့ပြည်သူ့လွှတ်တော်ဆက်သွယ်ရေးနဲ့ပို့ဆောင်ရေးကော်မတီရဲ့အတွင်းရုံးမှဦးနေထူးဘဆွေဖြစ်ပါတယ
်။အများကြီးပညာပေးဖို့လိုသေးတယ်။ဟိုပြည်သူအနေနဲ့ကဟိုစင်ရင်သုံးတန်းနိုင်တဲ့အားအနေသေးတယ်။ကျွန်တော်တို့အများကြီး Facebook သုံးပြီးသင်တန်းနေဘလို့သုံးရမလဲ။အခုတိုင်းနဲ့ပြည်နယ်တချို့အမတ်တွေနဲ့လွှတ်တော်တွေမှာတော့သင်တန်းနေပေးနေပါပြီ။ Facebook ကိုစနစ်တကျအသုံးချဖို့လွှတ်တော်မှာလည်းလာပြီးသွားပြပြီ။သူတို့ကတော့ budget ကလှူတာဆိုတော့သူတို့က limited ပေါ့။လောလောဆယ်သတင်းမီဒီယာတွေနဲ့အဆက်တွေတဲ့လူတွေပေါ့။ဥပမာကိုယ်စားလှယ်တွေပေါ့။သူတို့ကိုသုံးချအောင်ပေါ့မီဒီယာစနစ်တကျ Facebook ကိုစနစ်တကျသုံးချအောင်သင်တဲ့သဘောပါပဲ။အဲ့ဒါလူတော့လူတာတပီဆုံးလူတာပါခင်ဗျာ။
အရာတွေကိုစောင့်ကြည့်ထိန်းကျောင်းနိုင်ဖို့အစိုးရကိုတိုက်တွန်းကြောင်းအဆိုကိုတကယ်တမ်းဆွေးနွေးပြတဲ့အခါကြုံလာရနိုင်တာတွေကိုလည်းဥနေထူးဘဆွေကဆက်ပြီးတော့ပြောပါသေးတယ
်။ဟိုဆွေးနွေးမဲ့လူတွေစီရင်တင်မှာပေါ့နော်။ရှင်တဲ့နေမှာထောက်ခံတဲ့အုပ်စုလည်းရှိမယ်။ကန့်ကွက်မဲ့လူလည်းပေါ်နိုင်တာပေါ့လေ။ဒါမဲ့ဒီဟာဟိုတိုင်းပြည်အတွက်အစိုးရတည်းအနေနဲ့တော့စဉ်းစားရမယ့်အချက်တစ်ခုတော့ဖြစ်တာပေါ့။သို့တော်လည်းဟိုမီဒီယာထိန်းချုပ်မှုကအရန်ကျေပြန့်တယ်ပေါ့။ TV Internet ပေါ့နော်။အဲ့တော့ကျွန်တော်တို့မှာလိုအပ်နေတဲ့ Cyber Security Law လို့ဟုတ်တယ်လေဆွဲဖို့လိုပါသေးတယ
်ဟုတ်ကဲ့လိုပါသေးတယ်ဆိုတော့ဆွဲမယ်ဆိုတဲ့အစီအစဉ်ရောရှိလားရှင
်အဲအဲ့တော့ကျွန်တော်ဆက်သွယ်ရေးမေးကြည့်တဲ့အချိန်မှာတို့ data တွေစုပြီးတော့ဖွဲ့ဖွဲ့ပြီးတော့စတင်လုပ်ဖို့တော့ ready ဖြစ်နေမှာပြောပါတယ
်တကယ်တော့အဲ့လို online media နဲ့လူမှုကွန်ရက်ကိုအစဉ်ချင်းမဲ့တုံးနေကြတာနိုင်ငံတိုင်းလိုလိုမှရှိပါတယ်ဒါပေမဲ့နိုင်ငံကြီးတွေမှာအဲ့လိုအစဉ်ချင်းမဲ့တုံးဆွဲကြတဲ့အတွက်ထိခိုက်နစ်နာတာမျိုးတွေရှိလာရင်ထိထိရောက်ရောက်အေးအေးယူနိုင်တဲ့စီမင်းစီကံဥပဒေနဲ့တရားဥပဒေစိုးမိုးမှုလည်းရှိပါတယ်ဒါအပြင်မူလာတန်းအလှတန်းတွေကကျောင်းသားအရွယ်တွေကပညာပေးပုံနဲ့ပတ်သက်လို့ဦးမင်းလွင်ဦးကအခုလိုပြောပါတယ
်။ဥရောပတိုင်းပြည်တွေမှာကပညာရေးကကောင်းတဲ့အခါကျတော့ကလေးတွေကိုငယ်စဉ်ကတည်းကသူတို့ပြုစုပျိုးထောင်တဲ့အခါမှာလူတူတူတယောက်ရဲ့ဂုဏ်သိက္ခာညှို့နှံစီတဲ့အခေါ်ဝေါ်ပြောအဆိုစတာတွေမပြောမဆိုရဘူး။ဒါတွေကိုကျောင်းထဲကနေပင်ပေးလိုက်တဲ့အခါကျတော့ကလေးတွေကသူတို့အနေနဲ့ဘာတွေလုပ်သိနေဘာတွေမလုပ်သိဘူးဆိုတာကတော်တော်များများကိုပြည်တယ်နောက်ပြီးတော့တရင်ချက်လက်တီမှန်သမျှကလည်းအချိန်နဲ့တပြေးညီလွင့်ပေးနေတဲ့အခါကျတော့ဒီတရင်ချက်လက်တီမှန်နေမှမှန်မှုဆိုတာကအစကလေးတွေကိုယ်တိုင်ကလည်းသူတို့သိတယ်ဒီအင်တာနက်တို့ Facebook တို့မှာတင်တဲ့အခါမှာလည်းကန့်သတ်ချက်ပြီးကြည့်ပါတယ်တရင်ဌာနတွေဆိုလို့ရှိရင်တော့မှဒါတချို့မဖြစ်မနေဖော်ပြရမယ့်ကိစ္စရပ်မျိုးဆိုလို့ရှိရင်တော့မှဒါထိတ်လန့်ပွဲပုံရိပ်တွေပါတယ်သတိထားပြီးကြည့်တဲ့ဆိုတဲ့သတိပေးစာနဲ့ပြင်ပြတာဖြစ်တယ်အများအားဖြင့်ကတော့အဲ့ဒီလိုမျိုးလူပေးတဲ့ကိစ္စဟိုရုပ်ပြဆင်းပြဖြစ်နေတဲ့ကိစ္စရမျိုးတွေပါဒီမှာတော့ကျွန်တော်တို့ဒီမှာအဲ့ဒီလိုမျိုးသတင်းပေါ်ပြတာလည်းမရှိဘူးလူမှုကွန်ရက်ပေါ်မှာလည်းတင်ပြတာလည်းရှိပါဘူ
းယဉ်ကျေးတဲ့လူအဖွဲ့အစည်းမှာနေထိုင်ကြသူတွေဟာတူဦးရဲ့ကိုရေးကိုတာကိုတူဦးကအလွန်လေးစားနားလည်ကြပါတယ်သူများကိုရေးကိုတာကိုလေးစားစောင့်ထင်းခြင်းဟာကိုကျင့်တရားဖြစ်တယ်လို့လည်းယုံကြည်ကြင်သုံးကြပါတယ် သူများကိုရေးကိုရာကိုဆွတ်ဖက်ဖောက်ဖျက်တာခိုးယူကျူးလွန်တာဟာကိုချင်းတရားချို့တဲ့နှင်းချမှုအဖြစ်လဲသတ်မှတ်နေထိုင်ကြပါတယ်သူများကိုရေးကိုရာဆိုရမှာလူမှုရေးသတင်းဓာတ်ပုံတွေပါဝင်တယ်လို့ကိုကိုယ်တိုင်မသိလိုက်ဘဲနဲ့ကိုယ့်ရဲ့လျှို့ဝှက်ဓာတ်ပုံတွေရုပ်ပြက်ဆင်းပြက်ဒဏ်ရာရနေတဲ့သွေးထွက်တန်ယူရုပ်ပုံအနှိပ်ထာယုံတွေနဲ့အကြောင်းအရာတွေကိုလူမှုကွန်ရက်မှာအတင်းခံလိုက်ရတာမျိုးတွေလည်းပါဝင်ပါတယ်မြန်မာနိုင်ငံမှာလည်းမူလတန်းအလဲတန်းတွေကအဲ့လိုကျင့်ဝတ်ဆိုင်ရာပညာပေးတာတွေကိုလုပ်နိုင်ပါတယ်ဒါပေမဲ့အဲ့ဒါဟာရေရှည်ပညာပေးရေးဖြစ်တာကြောင့်လောလောဆယ်မှာအုပ်ချုပ်သူတွေအနေနဲ့ဥပဒေစည်းမျဉ်းစည်းကမ်းနဲ့ထိန်းချုပ်တာမျိုးနဲ့အရင်စတင်ရမှာဖြစ်တယ်လို့သုံးသပ်သူတွေလည်းရှိနေပါတယ်။အဲ့လိုထိန်းချုပ်ရမှာဖြစ်တဲ့နီလန်းကိုပြောပြတာကတော့မြန်မာစာနယ်ဇင်းကောင်စီကကိုမြင့်ကျော်ဖြစ်ပါတယ
်။တင်းသမားမဟုတ်ဆိုရှယ်မီဒီယာသုံးသူတိုင်းရဲ့ပြည်စင်တဲ့ဟာမျိုးအဲ့ဒါမျိုးတွေကိုအစိုးရလည်းသူတို့ကနိုင်ငံပိုင်မီဒီယာဟိုလာရုပ်သံတွေရေဒီယိုတို့ဟိုသတင်းစာတို့သူတို့လက်ထက်မှာရှိတယ်။အဲ့ဒီဟာတွေကကျန်းမာမှုတွေအတိုင်းသာဟိုတခြားတဲ့အကြီးရှိတယ်ဆိုတော့အဲ့ဒီနီလန်းတွေတုံးပြီးတော့အများပြည်သူကိုနှိုးဆော်တဲ့ပညာပေးချက်လက်မျိုးတွေကိုလုပ်မယ်ဆိုအဲ့လိုမျိုးလုပ်တင်တယ်လို့ထင်တယ်အဲ့ဒီလိုမျိုးမဟုတ်ဘဲနဲ့တိုးရင်တုံးပြီးတော့တခြားသောရှုထောင့်မဲ့သွားကြည့်ပြီးတော့ပိတ်ဆို့တဲ့ဟာမျိုးတို့ကြားမြင့်တဲ့ဟာတို့ကန့်တတ်တဲ့ဟာတို့အဲ့လိုမျိုးကတော့မကောင်းတဲ့အကျိုးဆက်တွေသက်ရောက်နိုင်တယ်လို့ထင်တယ
်ဘာသူမဆိုကိုယ့်ရဲ့ဒါမှမဟုတ်ကိုယ့်ဆွေမျိုးသားချင်းရဲ့ပုဂ္ဂလိကဆိုင်ရာအကြောင်းအရာတွေနဲ့ရုပ်ပြက်ဆင်းပြက်ဓာတ်ပုံတွေကိုလူမှုကွန်ရက်မှာသူတစ်ပါးကတင်တာခံလိုက်ရရင်စိတ်ပိုင်းရုပ်ပိုင်းထိခိုက်နစ်နာမှာပဲဖြစ်ပါတယ်။လူမှုကွန်ရက်သုံးဆွဲသူတွေအနေနဲ့အဲ့လိုအကြောင်းအရာတွေရုပ်ပုံတွေကိုမြင်တဲ့အခါကိုကစာသားတချို့မတင်ခင်ဓာတ်ပုံတစ်ခုမရှယ်ခင်အဲ့လိုအတင်ခံရသူနေရာမှာကိုသာဆိုရင်ဆိုတဲ့အတွေ့အလေးတစ်ချက်လောက်ဝင်သွားမယ်ဆိုရင်နှစ်ဦးနှစ်ဖက်အကျိုးရှိသွားမှာအသေးချပါပဲ။တစ်ဖက်ကဥပဒေအရထိန်းချောင်းမှုပြင်ဆင်နေကြသလိုလူမှုကွန်ရက်သုံးဆွဲသူတွေကိုယ်တိုင်ကလည်းကိုချင်းစာစိတ်နဲ့ကျင့်ဝတ်တွေကိုခေါင်းထဲထည့်နိုင်ပြီးတော့ပညာပေးတဲ့အပိုင်းကိုလည်းခလီအွေမူလာတန်းအလေတန်းတွေကစတင်အကောင့်ထဲပေါ်နိုင်ခဲ့ရင်မြန်မာနိုင်ငံရင်းကလူမှုကဘာဟာဒီကနေ့အခြေအနေထက်ပိုတရားလာမှာအမှန်ပဲဖြစ်ပါလိမ့်ရှင်